BNN ဝင်ကြီးချုပ်ရဲ့ဒီတစ်ခေါက်မြန်မာနိုင်ငံခီးစဉ်ဟာနှစ်နှစ်ကျော်ကာလအတွင်းဒုတိယအကြိမ်ရောက်ဖြစ်ပါတယ်။လက်ရှိမှာလည်း BNN ဟာအာဆီယံဥက္ကဋ္ဌဖြစ်ဆောင်ရွက်နေတဲ့အတွက်ဗရင်းညင်စာချုပ်အရမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေကိုဖြေရှင်းဖို့စစ်ဆိုးရနဲ့တွေ့တဲ့အခါမှာ BNN ဝင်ကြီးချုပ်အနေနဲ့ဆွေးနွေးသင့်တယ်လို့ SCGB ခေါ်အဝေးရောက်ညွန်ပေါင်းအစိုးရဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ဝင်ကြီးဥပိုလ်လှတင်ကပြောပါတယ်။
လက်ရှိရှစ်တောင်အရှာနိုင်ငံများတင်းရဲ့ဥက္ကဋ္ဌဖြစ်နေတဲ့ BNN နိုင်ငံရဲ့ကြီးကဲနေနဲ့သွားတဲ့အခါမှာတကယ်လို့များဒါနိုင်ငံရေးအရာဆွေးနွေးမှုတွေရှိခဲ့မယ်ဆိုရင်တော့သူတို့အာဆီယံရဲ့သဘောထားတွေကိုပြောပြဖို့လည်းကောင်းပါတယ်။ဘာလဲဆိုတော့ဒေသအတွင်းမှာအာဆီယံနိုင်ငံဟာဟလာမြန်မာစစ်အာဏာရှင်တွေ1998ခုနှစ်ကစပြီးတော့လက်ခံအမှန်ပြုခဲ့တဲ့အဖွဲ့အစည်းဖြစ်တယ်။အဲ့ဒီအဖွဲ့အစည်းကဒေသတွေမှာဒီမိုကရေစီနဲ့လူခွင့်ရေးဖွံ့ဖြိုးတိုးတက်မှုတွေဆောင်ရွက်သွားမယ်ဆိုပြီးတော့မကြခင်ကမှပြည်ညစာရန်နေပါလေထုတ်ပြန်ခဲ့တယ်ဆိုတဲ့အခါကျတော့အခုလိုမြန်မာနိုင်ငံမှာလူခွင့်ရေးခြေနေတွေနဲ့ဒီမိုကရေစီခွင့်ရေးခြေနေတွေနိုင်ငံရေးခြေနေတွေမတူမငင်ဖြစ်တဲ့အခါမှာဒေသတွင်းမှာကောသူတဖြင့်ရှစ်တောင်အရှာနိုင်ငံများအသိရဲ့ဂုဏ်သိက္ခာကိုပါထိခိုက်လာနိုင်ကြအကြောင်းရှိတဲ့အတွက်သူတို့ရဲ့အမြင်သဘောထားတွေကိုတော့တာဝန်တကယ်ပြီမယ်ဆိုရင်တော့ဒီဗီအန်အန်ဝင်ကြီးချုပ်အနေနဲ့ပြောတင်တဲ့အတွက်ကျွန်တော်တို့ကမျှော်လင့်ပါတယ
်။ဗီအန်အန်ဝင်ကြီးချုပ်ရဲ့ချစ်ချည်ရေးခီးစဉ်ကိုကြည့်ပြီးမြန်မာနိုင်ငံနဲ့ပတ်သက်လာရင်စစ်ဆိုးရကိုတန်တမန်ရေးနည်းနဲ့ချစ်ကပ်မှာဖြစ်တယ်ဆိုတော့ဗီအန်အန်ရဲ့နီးဗျူဟာတွေ့ရတယ်လို့လဲအရှိတောင်အာရှရေးရာလေလာကြွမ်းကျင်သူတွေကသုံးသပ်ပါတယ်။ဒီတော့စစ်ဆိုးရဘက်ကကြည့်ရင်အာဆီယံဥက္ကဋ္ဌဖြစ်ဆောင်ရွက်နေတဲ့ဗီအန်အန်နိုင်ငံရဲ့ထောက်ခံမှုတွေရဖို့မျှော်လင့်ချက်တွေရှိနိုင်သလားဆိုတော့မေးခွန်းထုတ်စရာဖြစ်လာပါတယ်။ဥပုံလှတင်ရဲ့အမြင်ကတော့
တကယ်တမ်းပြောရမယ်ဆိုဗီယက်နမ်ကအာဆီယံရဲ့ချတာပေါ့နော်အာဆီယံရဲ့ပြည်ညင်စာတန်းကိုလေးစားလိုက်လာတဲ့လေကြောင့်အခုထပ်ဖြစ်မယ်ဆိုရင်တော့နှာခမျိုးလင်းချက်ကလွဲသွားနိုင်ပါတယ်။ဘာကြောင့်လဲဆိုတော့ရှေ့တောင်အရှနိုင်ငံများကိုနိုင်ကနေပြီးတော့တောင်ဆန်းစုကြည်နဲ့နိုင်ငံရေးအင်းသားတွေလွတ်ပြေးပြီးပြီးတော့ဒီ2010ရွေးကောက်ပွဲဟာတရားမျှတပြီးတော့လွတ်လပ်တဲ့ရွေးကောက်ပွဲအားလုံးပါဝင်ပတ်သက်နိုင်တဲ့ရွေးကောက်ပွဲမျိုးဖြစ်စေခြင်းတဲ့သဘောထားမျိုးရှိခဲ့တာအားလုံးသိပဲဖြစ်ပါတယ်။အဲ့တော့အဲ့ဒီအခြေခံပေါ်မှာအခုလိုတောင်ဆန်းစုကြည်နဲ့တကွာနိုင်ငံရေးရှင်းသားတွေလည်းမလွတ်ပေးဘူးရွေးကောက်ပွဲမှာလည်းပါဖို့ခွင့်လန်းနေမရှိဘူးဆိုတဲ့အခါမှာဒါအာဆီယံရဲ့မျှော်လင့်ချက်ကလည်းပြတ်ပြားသွားတယ်ဆိုတဲ့ခါကျတော့တကယ်တမ်းဗီယက်နမ်နိုင်ငံအနေနဲ့ရှစ်တောင်အရှနိုင်ငံများရဲ့အလေးအကျဥက္ကဋ္ဌအနေနဲ့တာဝန်ရှိရှိပြောမယ်ဆိုရင်တော့ဒီကိစ္စကိုနားအဖကိုသုံးတရားဟိုဝေဖန်ပြောဆိုလိမ့်မယ်လို့ကျွန်တော်တို့တော့ယူဆတာပဲသို့တော့တကယ်လို့မလို့ဆိုတာသူ့ပုံမှာမို့ဒီမှာဖြစ်ပါတယ်
BNN ဝင်ကြီးချုပ်အနေနဲ့မြန်မာစစ်ကောင်းဆောင်တွေနဲ့တွေ့ဆုံရမှာဆွေးနွေးခဲ့တဲ့အကြောင်းအရာတွေကိုအသေးစိတ်မသိရပေမဲ့နှစ်နိုင်ငံစီးပွားရေးရင်းနှီးမြှုပ်နှံမှုကိစ္စတွေတိုးမြှင့်လှုပ်ဆောင်သွားမှာကိုတော့တရားဝင်ထုတ်ဖော်ပြောဆိုခဲ့ကြပါတယ်။ BNN အနေနဲ့မြန်မာပြည်မှာ American Dollar တန်းနဲ့ချီပြီးရင်းနှီးမြှုပ်နှံမဲ့နှစ်နိုင်ငံစီးပွားရေးသဘောတူညီချက်တွေရခဲ့ပါတယ်။ဒါပေမဲ့ဒီရင်းနှီးမြှုပ်နှံမှုတွေကြောင့်မြန်မာပြည်သူတွေအတွက်အကျိုးရှိလာနိုင်တဲ့အခြေအနေမျိုးမတွေ့ရဘူးလို့မြမစီးပွားရေးပညာရှင်ဦးစိန်ထီကသုံးသပ်ပါတယ်
။ဒါပွဲလန်နဲ့ဖြတ်ခင်းတာ။နော်ဗမာနိုင်ငံတော့ဘာမှအကျိုးရှိမှာမဟုတ်ဘူး။1989ခုနှစ်ကစပြီးတော့နော်တိုင်းပြည်ကိုသူတို့တကားပွန်စီးပွားဝါဒကျင့်သုံးမယ်ဆိုပြီးတော့မှဒီနိုင်ငံညာရင်းနှီးမြှုပ်နှံမှုပေါ့ Foreign Direct Investment ခေါ်တယ်။ဒါကိုသူတို့ဖွင့်ပေးခဲ့တာပဲ။အခုပြန်တွေ့လို့ရှိရင်22နှစ်ရှိပြီ။22နှစ်တော့မှအလုံးအခင်းနဲ့ဝင်တာလှော့တန်း300လောက်မဟုတ်ဘူးလာရာမှထိုင်းရ1000ကျော်အမေရိကန်လည်းဝင်နေပြင်သစ်ကလည်း gas မှလည်းဝင်နေအားလုံးကြည့်လိုက်သိတယ်အမောင်းနေနော်ဆိုတော့အဲ့ဒီကဒေါ်လာတန်းပေါင်းများစွာဝင်လာပြီးရင်းနှီးမြှုပ်နှံလို့နော်လှုပ်ခဲ့ပြီးပြီဒါပမာဆုံးချိန်မဟုတ်ဘူးလှုပ်ခဲ့ပြီးတော့20ပဲပြောကြလို့လွယ်လွယ်20တွန်းမှတိုင်းပြည်အနေနဲ့တက်လာသလားတိုင်းပြည် GDP လည်းမတက်ဘူးပြည်သူလူထုကလည်းဆေးရသမှပို့ဆိုးလာတာ20ဆိုအဆ20တော့မကအဆ200လောက်စုပ်ပြတ်သွားပြီအဲ့တော့လမ်းမမြင်ဘူးဒီလိုလာရင်းနှီးမြှုပ်နှံနဲ့ရွေးချက်တည်နောက်နိုင်ငံကြီးတွေကိုသူတို့မရှင်းနိုင်ဘူးနောက်နိုင်ငံကြီးတွေတိုးတက်ဖွံ့ဖြိုးနိုင်ငံတွေမရှင်းဒီလူတွေကပိတ်ဆို့မှုတွေကိုဆက်ပြီးတော့မှလုံးမယ်မရက်ဘူးဆိုရင်ဒီအချိန်မှလာပြီးသူတို့ကသူတို့လက်ဦးအောင်လာပြီးတော့ပြုတ်တာပဲသူတို့အကျိုးရှိအောင်လုပ်တာဒါကြောင့်သူတို့လှုပ်ဆောင်ချက်တည်ကျွန်တော်တို့တိုင်းပြည်ပြည်သူလူထုအတွက်တော့ဘာမှဖြစ်မလာနိုင်ဘူ
း BNN နိုင်ငံဘက်ကကြည့်ရင်တော့အနောက်နိုင်ငံတွေရဲ့စီးပွားရေးတန်ခတ်ပိတ်ဆို့ခံထားရတဲ့မြန်မာနိုင်ငံမှာအခွင့်အရေးယူဖို့အချိန်ကောင်းဖြစ်တယ်လို့ဆိုပါတယ်ဧပြီလ4ရက်နေ့မှာစတင်မဲ့မဲခေါင်ထိပ်သီးစည်းဝေးပွဲနဲ့ဧပြီလ6ရက်နေ့မှာစတင်မဲ့အာဆီယံထိပ်သီးစည်းဝေးပွဲမတိုင်ခင် BNN ဝင်ကြီးချုပ်ကမြန်မာနိုင်ငံကိုအလဲပတ်သွားခဲ့တာဖြစ်ပြီးသူနဲ့အတူဝင်ကြီးတွေနဲ့စီးပွားရေးလုပ်ငန်းရှင်အများအပြားလိုက်ပါသွားတယ်လို့သိရပါတယ်ရှင်။